နိုင်ငံတကာစံနှုန်းတွေနဲ့ကန့်ညီတဲ့မြန်မာစာယူနီကိုစနစ်ကိုကွန်ပျူတာနဲ့လက်ကမ်းဖုန်းတွေမှာဒီကနေ့အောက်တိုဘာလ၁ရက်နေ့ကစပြီးတော့တပြိုင်တည်းပြောင်းလဲသုံးကြဖို့မြန်မာအစိုးရကညွှန်ကြားထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလည်းဒီကနေ့နေပြည်တော်မှာကျင်းပတဲ့မြန်မာယူနီကိုစနစ်ကူပြောင်းအသုံးပြုခြင်းအခမ်းအနားမှာအလားတူတိုက်တွန်းခဲ့တယ်လို့နိုင်ငံကလည်းဗီဒီယိုကတစ်ဆင့်တိုက်တွန်းပြောဆိုထားပါတယ်။မြန်မာနိုင်ငံဟာယူနီကိုစနစ်ကိုနောက်ဆုံးကူပြောင်းတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီအပြောင်းလဲကိုထောက်ခံသူတွေရှိသလိုအစိုးရကပါဝင် No ဆိုရတဲ့တချို့ချင်းအချိန်မျိုးလှုပ်ဆောင်ပြီးကြောင်းဝေဖန်ထောက်ပြကြတာလည်းရှိပါတယ်။ဒီအကြောင်းကိုအင်မြန်မာပိုင်းတင်ထောက်ကိုစောထက်ကရုံးကနေမြန်မြန်သတင်းပေးပို့ထားပါတယ်
။ကွန်ပျူတာနဲ့လက်ကင်ဖုန်းတွေမှာမြန်မာစာရေးတဲ့အခါမှာနိုင်ငံတကာနဲ့တိုက်ညီရဲ့စနစ်တစ်ခုဖြစ်ပေါ်လာဖို့အတွက်ရည်ရွယ်ပြီးမြန်မာအစိုးရကယူနီကိုစနစ်ကိုပြောင်းလဲအသုံးပြုကြဖို့တိုက်တွန်းဆုတ်ဆော်တာတွေလွန်ခဲ့တဲ့လပိုင်းအတွင်းကအရှိန်မြင့်လှုပ်ဆောင်လာခဲ့ရမှာနမေကြီးအမှုပညာရှင်တွေအထင်ကရပုဂ္ဂိုလ်တွေလည်းပါဝင်ခဲ့ပါတယ်။အစိုးရဝန်ကြီးဌာနတွေနဲ့စီးပွားရေးလုပ်ငန်းတွေပြည်သူ့ရဲ့အချင်းချင်းကြားမှာဆက်သွယ်ရေးစနစ်တည်ငြိမ်လာဖို့နဲ့အစိုးရတရလုံးပို့ပြီးတိုးတက်ကောင်းမွန်လာဖို့မြန်မာယူနီကိုစံစနစ်ကိုပြောင်းလဲပုံကြဖို့ e-government ဦးဆောင်ကော်မတီနာရီကနိုင်ငံတော်အတိုင်းအတာဒေါက်ဆန်းစုကြည်ကလည်းဒီနေ့မနက်နေပြည်တော် MICC 2မှာပြုလုပ်တဲ့အခမ်းအနားမှာယူနီကိုကိုပြောင်းသုံးကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ရက်ပိုင်းတွင်းကလည်းအော်တိုဘာတရက်ကစပြီးအားလုံးတပြေးညီယူနီကိုတုံးကြဖို့ဒေါ်ဆန်းစုကြည်ကဗီဂျီယိုကတစ်ဆင့်အခုလိုတိုက်တွန်းနှုတ်ဆော်ခဲ့ပါတယ
်။ကားရနိုင်ငံဖွံ့ဖြိုးတိုးတက်ရေးရေးပါတဲ့လုပ်ငန်းတစ်ခုဖြစ်တဲ့ကွန်ပျူတာနဲ့မိုဘိုင်းဖုန်းများ30ရာမှာနိုင်ငံတကာစာရင်းစာညွှန်းနဲ့ကိုက်ညီပြီးမြန်မာစာရေးထုတ်နယ်လည်းညီညွတ်တဲ့မြန်မာယူနီကိုစံစနစ်ကိုဒီခုနှစ်အော်တိုဘာလတရက်ကစတင်ပြီးအမြင့်တင်ရက်ထဲ30ရာပြီးတက်တနှုတ်ဆော်အပ်ပါတယ်။
ကွန်ပျူတာနဲ့လက်ကင်ဖုန်းတွေကမြန်မာစာစနစ်ကိုအစိုးရကိုယ်တိုင်တွန်းအားပေးချက်ချင်းပြောင်းလဲယူရဲနေရမှာအမြင်ကွဲလွဲနေရလဲရှိပါတယ်။ယူနီကိုဒ်ပြောင်းလဲဖို့ကလိုအပ်ချက်တစ်ခုလို့ဆိုပေမဲ့ပြည်သူတွေကလက်ခံလာရင်တဖြည်းဖြည်းပြောင်းလဲလာနိုင်ကြောင်းတုံးဆွဲသူရဲ့အစဉ်ပြေအထိစောင့်ပြီးအချိန်ယူလုပ်ဖို့လိုကြောင်း Global Key စွမ်းလောင်ရည်နှင့်သင်တန်းကျောင်းတည်ဆောင်သူဦးလထွန်းကငါ VOA ကိုပြောပါတယ်။
ယူနီကိုဒ်ဒီအခုကဆိုရဆက်ဆက်မှုနဲ့ပြောင်းခိုင်းနေတယ်လို့ကျွန်တော်ကသိမြင်ယူဆတယ်အခုဖားပြတယ်ပြောပြတယ်မှတ်မှတ်တယ်ယူနီကိုဒ်မှာအတားအကျတွေအများကြီးရှိတယ်ဒါကြောင့်မလို့သုံးတယ်ပါလေဒါကရိုးသားသားကျွန်တော်စေတနာအမှန်နဲ့ကျွန်တော်တို့ဟိုဖြစ်တယ်ဆိုရင်ဟိုပါလာမှာ6-9ကတည်းကလောက်ကတည်းကကျွန်တော်ကယူနီကိုဒ်ကိစ္စကိုကျွန်တော်တို့ပြောနေကြတယ်ကျွန်တော်တို့ Facebook မှာဆိုရင်ဆိုဒီနေ့ယူနီကိုဒ်နဲ့ဒီလိုလုပ်တဲ့ဟာတွေအများကြီးတွေ့ခဲ့ကြမြင်ခဲ့ကြတာပဲလေအကယ်၍သာယူနီကိုဒ်ဆိုတာဒီလူတိုင်းနဲ့ပို့ပြီးတော့အလွမ်းတင်တဲ့စနစ်ဖြစ်တယ်ပို့ပြီးတော့အကောင့်နဲ့လို့ယူစာကယူဆတယ်ဆိုရင်ဒီ9-6ဆိုတဲ့ကာလအတွက်တစ်ခုဟာဒီစနစ်တစ်ခုအတွက်အသက်ဝင်မှုအတွက်လုံလောက်တဲ့အချိန်လေးတစ်ခုပါပဲအခုအထိကျွန်တော်တို့ကဒီစနစ်ကသူ့အလိုလျောက်အသက်ဝင်မလာဘဲနဲ့ဇော်ဂျီသာတုံးနေကြတယ်ဆိုတာကိုနိုင်ကိုကစဉ်းစားစရာပေါ့လေ
အရင်စာစီစာရိုက်စနစ်မှာတွင်ကျခဲ့တဲ့ဝင်းစနစ်ကနေအင်တာနက်အသုံးပြုလာတဲ့နောက်ပိုင်းမှာအများစုကဇော်ဂျီစနစ်ကိုပြောင်းလဲသုံးကြလို့အခုထပ်ပြီးအပြောင်းလဲကာလမှာအားလုံးတပြေးညီအတိုင်းအတာတစ်ခုထိထပ်ခဲနိုင်ပြီနဲ့နောက်ပိုင်းမှာအဆင်ပြေသွားနိုင်ကြောင်းဤပညာကုမ္ပဏီမိကာမြန်မာလင်းစဲမန်နေဂျင်းဒါရိုက်တာကိုစိုးတရားနောင်ကအခုလိုပြောပါတယ်
အာကျွန်တော်တို့ဖြည်းဖြည်းချင်းပြောင်းရမယ်ဆိုတဲ့ဟာအတွက်ကတော့အဓိကကြုံပါနဲ့ကျွန်တော်နှိုင်းချင်ကြည့်ရမယ်ဆိုတော့ကျွန်တော်ဒီ Unicode ဆန်စနစ်ကိုအာကျွန်တော်တို့အခုမတုံးသေးတဲ့နိုင်ငံတနိုင်ငံနဲ့ကြံတော့တယ်အဲ့နိုင်ငံကျွန်တော်နိုင်ငံပဲအဲနောက်ပြီးတော့အဲ့ Unicode ဆန်စနစ်ကိုနောက်ဆုံးလိုက်လာပြီးတော့ပြောင်းလဲအသုံးပြုခဲ့တဲ့နိုင်ငံတောင်မှကျွန်တော်တို့10နှစ်လောက်ကြာခဲ့ပြီဟိုဖြည်းဖြည်းချင်းပြောင်းတာတဲ့ဆိုလို့ရှိရင်အဲ့ဒီလိုပဲအတိုင်းအတာတစ်ခုဒီအခက်အခဲကိုရင်ဆိုင်ပြီးအားလုံးတူညီပြောင်းလိုက်တာကျွန်တော်တို့ပို့ပြီးထိရောက်တဲ့ခရီးတစ်ခုရောက်နေတယ်ခင်ဗျာဟုတ်
အော်တိုဘာတရက်မှာတရင်ဌာနတွေအနေနဲ့အစိုးရဌာနတွေညီတူယူနီကိုဒ်ကိုပြောင်းလဲသုံးရမယ်လို့တင်ကြားရေးဌာနကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းလက်တွေ့မှာအခက်အခဲတွေရှိနေကြောင်းပုဂ္ဂလိကဂျာနယ်တိုက်တစ်ခုရဲ့ ID ကောင်ကံကိုမင်းစာနေကပြောပါတယ
်။ကျွန်တော်တို့ဒီတရင်ဌာနကိုတော့တင်ကြားရေးဝန်ကြီးဌာနကနေစာပို့ရပေါ့။အဲဘာပို့လဲဆိုတော့အဲ့စာထဲမှာ social media နဲ့ website ပါဝင် online ဆက်ကြတာတို့တွေမှာအများကြီးသူသိရှိတဲ့တရင်ဖော်ပြရတဲ့ယူနီကိုဒ်ကိုပြောင်းလဲသုံးပြုရဆိုတော့တင်ကြားစာတော့ရောက်ပါတယ်ဗျာ။ဒီစကင်းနဲ့ဒီကျွန်တော်တို့ကြောက်ဖို့ပြုဖို့ကြတော့အခက်အခဲတချို့တော့ရှိပါတယ်။တိုက်ဆိုင်လုပ်တဲ့လူတွေကဒီဖောက်ကိုကြိုက်ဖို့ကြတော့တော်တော်ခက်ခဲတယ်ပေါ့။ဒီမှာ Facebook ပေါ်တင်လာ၎င်း၊ WhatsApp ပေါ်တင်လာ၎င်းကျွန်တော်ကမမျိုးလုပ်တည်ရတယ်ပေါ့။အဲ့လိုဒီမှာပြည်သက်တွေကအဆင်ပြေတယ်ပေါ့နော်
။အစိုးရအနေနဲ့အခုလိုချက်ချင်းဝင်ဝင်ပြောင်းလဲဖို့တိုက်တွန်းလာတဲ့အသုံးပြုတဲ့သူတွေလိုက်ပါလာအောင်စီရင်နှုတ်ဆော်တာတွေအခုလိုရုပ်တရက်အတင်းပြောင်းလဲခိုင်းတာတဲ့အချိန်ယူပြီးလုပ်တင်တယ်လို့အများစုကပြောပါတယ်။ယူနီကိုဒ်စနစ်မှာတိုင်းရင်းသားဘာသာစကားတွေကိုလည်းအဆင်ပြေပြေသုံးနိုင်တယ်လို့ယူနီကိုဒ်ဖန်တီးသူတွေကပြောဆိုထားပါတယ်။